မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်သမိုင်းဝင်ရွေးကောက်ပွဲကိုအတူတကွအောင်အောင်မြင်မြင်ကျင်းပပြုလုပ်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူလူထုနဲ့နိုင်ငံတွင်းကအဖွဲ့အစည်းတွေအားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ယူဝမ်းမြောက်မိပါကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကသတင်းကြေညာချက်တရက်ကိုတနင်္ဂနွေနေ့မှာထုတ်ပြန်လိုက်ပါတယ်။ ဒီရွေးကောက်ပွဲဟာပြည်ပြည်စုံနဲ့အနေထားဖြစ်ဖို့အဝေးကြီးလိုသေးတယ်ဆိုတာကိုသိထားပေမဲ့ဒါဟာရှေ့ကိုတိုးတဲ့အရေးပါတဲ့ခြေလှမ်းတရဖြစ်တယ်ဆိုတာကိုတော့ကြေညာချက်ထဲမှာရေးသားထားပါတယ်။ပြေးွားတဲ့ဒီမိုကရေစီနဲ့အယက်သားအစိုးရဆစ်ဆစ်ဖြစ်ဖို့အတွက်ရေးပါတဲ့တိဆောက်ပုံနဲ့ခလုတ်ကစင်းတွေရှိနေသေးတာတွေ့ရပြီးလွှတ်တော်တွေမှာရွေးချယ်တင်မြှောက်မခံရဘဲစစ်တပ်ကနေရာယူထ ော့ထင်သလိုဆုံးဖြတ်မှုတွေရှိနေတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံတကာနဲ့ပြည်တွင်းကရွေးကောက်ပွဲလေးလံစောင့်ကြည့်ရေးအဖွဲ့တွေနဲ့အတူရွေးကောက်ပွဲဖြစ်စဉ်ကိုစောင့်ကြည့်နေသလိုမဲရွေတွက်မှုတွေကိုလည်းစောင့်ကြည့်နေမယ်လို့យေတာထားပါတယ်။အခုရွေးကောက်ပွဲဟာငြင်းညမ်းပြီးတော့တရားဝါပြောတဲ့ဒီမိုကရေစီနိုင်ငံပေါ်ထွန်းမှုအတွက်ရေးပါတဲ့ခြေလှမ်းမှုနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်စီးလုံးညီညွတ်ပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်နိုင်ငံရေးခေါင်းဆောင်တွေကပူးပေါင်းဆောင်ရွက်ကြဖို့အားပေးပါတယ်လို့ဖော်ပြထားပါတယ်။နိုင်ငံတည်ငြိမ်ရေးရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ပြည်သူလူထုရဲ့ယုံကြည်လေးစားမှုကိုထိန်းသိမ်းထားရေးနဲ့အလုံးစုံနိုင်ငံရေးအကူအပြောင်းအတွက်ရွေးကောက်ပွဲလွန်ကာလဟာအရေးကြီးပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီရေးနဲ့အမျိုးသားညီညွတ်ရေးဆက်လက်လှုပ်ဆောင်သွားဖို့အတွက်ကူညီထောက်ပံ့မှုတွေဆက်လက်ပေးသွားဖို့တန်ဓေဋ္ဌံချမှတ်ထားကြောင်းလည်းကြေညာချက်မှာရေးသားထားပါတယ်ခင်ဗျာ။